much la shin ni ga pyao song twa de Boeing 777 Malaysia Lejang khee san ma 3936 ko tadin na pat jaw de thi sha ma twei de ba bu tiyau naingan ko UTP pyan tan de di lein ha Malaysia ga ni Vietnam nen namain na ayaw ma set twe yee ri pyat taw twa khe de lo yauk de naw phat ko kwe twa pi Malaysia jwe alon ma lein myan ye che pe sa ni ko kaung kin jaw ru ri ga ni naw song phan yu ya khe da ba ဂျိုရူကနေရိုက်ယူတဲ့ပုံတွေအရဆိုရင်ဩစတြေးလျနိုင်ငံအနောက်ဘက်ပတ်နျူကနေမိုင်1500ကျော်လောက်အကွာအိန္ဒိယသမုဒ္ဒရာထဲမှာအပျက်စီးအပိုင်းစာတွေရားနဲ့ချီးပြီးတွေ့နေရတာမို့ဒီလေရင်ကဟုတ်မဟုတ်အခုထိစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်ဒီပြောင်းဆုံးလေရင်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမြို့ပြလေကြောင်းဦးစီးဌာနကလေရင်စီစဉ်အရာရှိဟောင်းအင်ဂျင်နီယာဦးကျော်တန်းကိုမေးမြန်းပြီးပြောပြပေးမှာပါ
တော့အစီအပြာတော့ကြည့်ကြည့်နေတာပဲအခုလည်းဒီတော့လေများဒီနားမှာပြတ်တယ်ဆိုပြီးတော့ပြောနေတဲ့စက်စီစာတကမရှိသေးဘူးပေါ့
ဟုတ်ကဲ့
ဆိုတော့အစအစတွေတော့တွေ့တယ်ဒါပေမဲ့ဒီလေများဟုတ်ရမဟုတ်ရလားဆိုတော့အတော်လေးကိုပြန်ပြီးတော့စစ်ဆေးရမယ်ကိစ္စပဲနောက်ပြီးတော့သူတို့ flight တွေတော့ခေါ်လာဆိုတော့အဲ cockpit voice ဆိုခေါ်လာအဲ့နှစ်ခုစလုံးမရသေးတော့အိကျပြောနိုင်မှာမလွယ်ဘူး
လင်းမြန်တစ်ခုမှတစုံတစ်ခုဖြစ်ပြီဆိုလို့ရှိရင်ဘာအကြောင်းတွေကြောင့်ဖြစ်နိုင်ပါလဲအဲ့ဒါလေးနည်းနည်းပထမဆုံးရှင်းပြပေးပါငယ
်ဟုတ်ပြီဟိုလင်းမြန်ပြက်တာတော့အကြောင်းတော့အများကြီးရှိတယ်ဗောလေဆက်ချွတ်ရင်းလို့ပြက်တာဖြစ်မယ်ဒါမှမဟုတ်လင်းမြန် structure ခုခုချွတ်ရင်းလို့ပြက်တာဖြစ်မယ် technical failure လို့ခေါ်မှာပေါ့ဒါမှမဟုတ်ရင် pilot ကအချိန်အစမှားလို့ pilot ကလှုပ်ယူအတိုင်းကိုမလုပ်လို့လည်းဖြစ်နိုင်တယ်နောက်တစ်ခုကတော့ရာသီဥတုကဆိုးတော့ဥမာအနောက်နိုင်ငံတွေမှာတော့ခဏခဏနှင်းနေအရန်ကြတယ်ရေခဲတယ်အဲ့ဒီကိစ္စတွေဒီတဲ့ဘုံမပြေလို့ပဲလို့ကမှာတော့မုတ်စုံမှဒီမိုးအရန်ရွာပြီးတော့အဝေးကိုသိမမြင်အောင်လေးမြန်အဲ့ဒါတစ်ခုအဲ့ဒါကြောင့်တောင်နဲ့တိုက်တာတွေပါလည်းရှိတယ်ကစားရတဲ့ကြားမှာမိုးတိုးပြစ်ခံလို့ဆက်စစ်နဲ့ပတ်သက်တဲ့ system တွေပေါ့လေမြန် system တွေပြစ်သွားတာတော့တစ်ခါမိုးတိုးပြစ်လို့ရှိရင်အဲ့ redone ဆိုတာ radar cover တစ်ခုလုံးပြုတ်လို့သာပြီးတော့ radar အသုံးမပြုနိုင်တဲ့အခြေအနေရောက်သွားနိုင်တာလည်းရှိတော့အဲ့တော့အကြောင်းတွေကတော့အများကြီးရှိတယ်။အ
ော်ဟုတ်ကဲ့
အခုဒီကိစ္စမှာအခုလက်ဒီကိုဘယ်သူမှပြောနိုင်တာလေမြန်မာရှိနေတဲ့တူကတမင်ကလှုပ်လို့ဖြစ်တာလားဒါမှမဟုတ်လို့ရှိရင်ဟိုတခုခုချွတ်ရင်းသွားလို့ဆက်ချွတ်ရင်းလို့သမဟုတ်လို့ရှိရင် navigation ချွတ်ရင်းလို့ဖြစ်တာလားအခုလက်ဒီမပြောနိုင်ဘူးရှင်းရှင်းပြောမယ်ဆိုကုန်းပေါ်ကျတာရေပေါ်ကျတာတော့မအေးချမပြောနိုင်သေးတဲ့အခြေအနေရောက်နေသေးတာ
ဟုတ်ကဲ့ပါငယ်အကဲအခုပျောက်နေတဲ့လေရင်ကို satellite ကောင်းကင်ဂျိုရူတွေကနေရှာတွေ့နိုင်တဲ့အနေအထားနဲ့ပတ်သက်ပြီးနည်းနည်းပြောပြပေးပါငယ
်အဲ့ဒါတော့ဟုတ်ကဲ့လေမြန်မာသူတို့ transponder လို့ခေါ်တဲ့အရာကိုအောက်ကနေ radar နဲ့လွှတ်လိုက်တယ်လိုလေဒီတိုင်းမျိုးအဲ့ဒီကဖမ်းပြီးတော့ပြန်လှုပ်ပြေးတယ်အဲ့ဒီဟာ shut off လုပ်တာတော့ရိုးရိုးနည်းနဲ့ရှာဖို့ကခက်တယ်ဒါပေမဲ့သူတို့ကဘလို့ပြောနေလဲဆိုတော့လေးမြန်နှစ်စီးရိတ်ပိတ်မဝေးလာဘူးဆိုလို့ရှိရင်အဲ့ဒါဘယ်လေးမြန်လဲဆိုတော့နည်းနည်းပြောခက်တယ်လို့ပြောတယ် satellite နဲ့တော့မ
ှဟုတ်ကဲ့အခုဆိုလို့ရှိရင်အိန္ဒိယသမုဒ္ဒရာထဲမှာဘယ်နေရာရောက်နေမှမသိဘူးတကယ်လို့ပြန်တွေ့ခဲ့လို့လေးမြန်ကြတဲ့နေရာကိုသိပြီဆိုလို့ရှိရင်ဆော့ဆော့အန်ကယ်ပြောတဲ့ဒီ black box ဆိုနောက်ပြီးတော့ recorder တို့ဓာရီပြန်ရလဲဆိုလို့ရှင်ဘာတွေဖြစ်လဲသိနိုင်တာပေါ့နော်အတိအက
ျဒီနှစ်ခုရရင်တော့အတော်လေးကိုတိတိကျကျပြောနိုင်ပြီဘာလို့လဲဆိုတော့အဲ့ဒီမှာဟိုက flight data recorder ဆိုတာလုံခဲ့တဲ့အနှစ်30လောက်ခရဲကသူတို့လေးမြန်မှာမတက်မနေရလေဒီခီးတဲ့တင်းတဲ့လေးမြန်ချင်းကမတက်မနေရဆိုပြီးတော့သူကပြည်ပြဆိုင်ရာသဘောတူပြီးတော့လောက်လာတာဟိုအဲ့ဒီတော့အဲ့ဒါတတ်ထားလို့ရှိရင်တော့လေးမြန်ဘင်းစလိတ်ကြီးရ record လောက်လာပဲအနည်းဆုံး6ခုကလောက်ရတယ်ဟိုတော့ပါလဲဆို GMT Greenwich Mean Time ကိုလာနာအချိန်ပေါ့လေနောက်ပြီးတော့ altitude ဒီလေးမြန်အမြင့်ပြီးဘယ်လောက်ရောက်နေလဲအဲ့ဒါတခုနောက် attitude တစ်ဘက်ကိုစောင်းနေလားညာဘက်ကိုစောင်းနေလားတည့်တည့်သွားနေလားအဲ့ဒါနောက်ပြီးတော့ဟိုရင် G-force G-force ကလေးမြန်ကိုစင်လာတက်နေလား force ဘယ်လောက်နဲ့ဆင်းနေလဲတက်နေလဲအဲ့ဒါမျိုးတွေအနည်းဆုံး6ခုတော့ရှိရတယ်အဲ့တော့တကယ်ဒီ flight data တော့တော့ပြန်ရပြီဆိုတော့အဲ့ဒါပြန်ကြည့်ကြည့်လို့ရှိရင်အဲ့ဒါတွေအကုန်လုံးပြန်ထွက်လာတယ်တချို့ဟာတွေကတော့တစ်စက္ကန့်မှာနှစ်ခါလောက် record လုပ်တယ်တချို့ဟာတွေကတော့နှစ်မိနစ်သုံးမိနစ်လောက်မှာတစ်ခါလောက် record လုပ်တာရှိတယ်အဲ့တော့သူလိုတဲ့အခြေခံအရေးကြီးတဲ့အချက်တွေကတော့မိနစ်ပိုင်းနဲ့ကိုစပြီးတော့ကြာနေတာပဲအဲ့ဒီက
ဟုတ်ကဲ့အန်ကယ်တော့ black box ရဲ့အကြောင်းလေးနည်းနည်းပြောပြပေးပါ
ဟုတ်တယ်သူတို့ကအဲ့ဒီဟာကိုအရင်ကသူတို့ black box ခေါ်တယ် black box ဆိုတာ electronic ပစ္စည်းတွေအများကြီးပါတယ်အဲဒီဥစ္စာကိုဟိုအဖုံးကဘာကအများအပြည့်ဟိုလေမြန်နေဦးတယ်တော့အမဲရောင်ဒါပေမဲ့ဒီဥစ္စာတွေကအမဲရောင်ဘယ်တော့မဟုတ်တော့အနီရောင်တို့ပါလို့နည်းနည်းပို့တော့မြင်နိုင်တယ်အမြင်လွဲအောင်လုပ်ထားတယ်ပေါ့လေရှားတဲ့အခါမှာအဲ့ဒီ flight တွေတော့ record မှာပါရီထပ်ပါပြီလေဆိုတော့အခုနောက်ထွက်တဲ့ဟာတွေအဲ့ဒီမှာဟိုတင်းပါတယ် ELT ဆိုတာ emergency located transmitter အဲ့ဒီကနေပြီးတော့ flight တွေတော့ record ကရေးရဲပဲကြာကြာကုန်းဝင်ပေါ်မှာကြာကြာအဲ့ဒီကနေပြီးတော့စပြီးတော့သူတို့အတန်ထွင်တယ်အတန်ထွင်တယ်ဆိုတော့သူတို့ကုန်းတောက်ဆိုရင်အတန်ထွင်တယ်အဲ့ဒါဟိုဖမ်းပြီးတော့ဘယ်နာရောက်နေလဲဘယ်မှာကြာလဲပါအဲ့ဒါပို့ပြီးတော့တိကျရတယ်ပေါ့အခုသူရေးအောက်ထဲမှာပါမှာဆိုတော့ပို့ပြီးတော့အကူညီရတာပေါ့အဲ့လိုတုံတောင်မပြက်ဘူးလေးမြန်သာပြက်သွားမယ်သူမပြက်ဘူးသူကမီးပူချိန်ဘလောက်ခံနိုင်ရမယ်ဘယ်နှစ်နာရီခံနိုင်ရမယ်ရေထဲရောက်လို့ရှိရင်ဘယ်နှစ်နာရီရေထဲမှာမပြက်ဘဲနဲ့နေနိုင်တယ်ဒီစားရေထဲမှာပြီးတော့ G-force ပေါ့ impact ကြီးထိတာနဲ့တိုက်တာနဲ့အဲ့ဒီကနေခံရတဲ့တန်းနဲ့ဘလောက်ပြင်းပြခံနိုင်တယ်ကားမှာဆိုလို့ရှိရင်တော့ airbag လို့ပေါ့ဟိုဘလောက်နှုံးနဲ့တိုက်ပြလို့ရှိရင်ကားရပ်သွားလို့ရှိရင်အဲ့ effect ကသူ့ဟာသူထွက်လာမယ်အဲ့လိုဆိုပေါ်ရင်သူ့ဟာဟိုအဲ့လို G-force ဘလောက်ကိုခံနိုင်အဲ့လိုဒီဟာတုံနေတော့မပြတ်ဘူးတခုပဲရှိတယ်သူ့မှာရှိတဲ့ battery ကကိုယ့်ကိုပြန်လွှတ်မှာရက်30ကနေ33လောက်အထိရတယ်ပေါ့လေအဲ့ဒီအဲ့မှာဟိုရှာနိုင်လို့ရှိရင်တော့တွေ့ဖို့လမ်းပုံများတယ်ကေရွေအဲ့မှာမရှာနိုင်လို့ရှိရင်တော့ပို့ရရှာရေးဖို့ရခက်သွားမှာပေါ့
အခုကသူတို့က18ရက်ကျော်နေပြီဆိုတော့
18ရက်နေဆိုတော့ဟိုရတော့ရပါသေးတယ်ဟိုရက်30နဲ့နေရ33ရက်အောက်ထိသူကအမခံနေတယ်လို့ပြောတော့ရနိုင်ပါသေးတယ်လေမြန်းအနီးနားမှာပဲရှိမယ်လို့ယူဆတာပေါ့လေအကယ်၍ဟိုလေမြန်းစိုးကြပါလို့ရေထဲထိုးကြပါမယ်ဆိုလို့ရှိရင်အဲ့ဒီဟာပါပါသွားဖို့လမ်းများတယ်ဒါမှမဟုတ်တောင်လို့ဘာလို့တိုက်လို့ရှိရင်တော့အဝေးကိုလွတ်ဆင်သွားမှာပါမယ်ဆိုရင်အဲ့ဒါတမျိုးပေါ့အခုကပင်နားမှာလည်းမှမသိသေးဘူ
းဟုတ်ကဲ့ဘသူကမှလည်းတိတိကျကျမပြောနိုင်ကြသေးဘူးနော
်ပြောနိုင်တယ်သူကဟိုတင်းတော့မဖြစ်နဲ့လေသူကအင်္ဂလိပ်လိုပြောတော့ဟို needle in the haystack ဆိုတော့ကောက်ရုပ်ပုံတွေမှာအတ်ကိုရှာတဲ့သဘောမျိုးအခုကအဲလိုတော့မဟုတ်ဘူးဟိုကောက်ရုပ်ပုံပင်မှာလဲဆိုတာလိုက်ရှာနေရတယ်ကောက်ရုပ်ပုံတွေ့မှတခါအတ်ကိုရှာမယ်ပုံမျိုးဖြစ်နေ
လင်းစစ်စီအရာရှိဟောင်း engineer ဦးကျော်တန်ပါရှိတပတ်မှာမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လေကြောင်းမတော်တဆမှုတွေနဲ့မလေးရှားလေရင်နောက်ဆက်တွဲစုံစမ်းမှုတွေကိုဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တပတ်မှာပြန်ပြီးဆောင်ကြအောင်ပါနော်